အစိုးရရဲ့ငင်းငင်းရေးကော်မရှင်နဲ့မြောက်ပိုင်းနဲ့နယ်ကန်အဖွဲ့၃ဖွဲ့တို့တရုတ်အစိုးရရဲ့ဂျာဝင်ဆောင်ရွက်မှုနဲ့ရရှိခဲ့တဲ့သဘောတူညီချက်ဟာဆိုရင်မြမငင်းငင်းရေးလုပ်ငန်းစဉ်အတွက်အရေးကြီးတဲ့တိုးတက်မှုဖြစ်တယ်လို့တရုတ်ဘက်ကပြောဆိုလိုက်ပါတယ်မြမငင်းငင်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့မြောက်ပိုင်းလက်နက်ကိုင်အဖွဲ့၃ဖွဲ့ကကြီးညာလိုက်တာဟာတပ်မတော်ဘက်ကသဘောထားပြောင်းလဲလာတဲ့အနေအထားလေးဖြစ်တယ်လို့သုံးသပ်ကြပါတယ်။မတ်သိမ်ကြီးထိုက်ကစူးစီးတင်ပြထားပါရဲ့ရှင်။မြမအစိုးရရဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့အပြည့်ရစာချုပ်မှာလက်မှတ်မထိုးသေးတဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့၃ဖွဲ့တို့ကဗုဒ္ဓဦးမှာကြီးညာလိုက်တာပါ။ငင်းချမ်းရေးကော်မရှင်ရဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်၃ဖွဲ့ဖြစ်တဲ့ TNL တအောင်ပလောက်တပ်ဖွဲ့MNDAA ခေါ်ကုကံတပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့ကြားတရုတ်အစိုးရရဲ့စီစဉ်ပေးမှုနဲ့တရုတ်နိုင်ငံကုမဲမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်ရရှိခဲ့တဲ့သဘောတူညီချက်ဟာမြမငင်းချမ်းကြီးအတွက်အရေးကြီးတဲ့တိုးတက်မှုဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရလူခန်းကအခုလိုပြောပါတယ
်။大家可能从消息中报道中也已经看到，缅甸政府与缅北三支营第五。
ဒီကိစ္စကမြန်မာငင်းငင်းရေးလုပ်ငန်းစဉ်မှာအရေးကြီးတဲ့ပြည်သူ့အောင်တိုးတက်မှုတစ်ခုဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။တရုတ်နေနဲ့ထောက်ခံကြိုးစားပါတယ်။မြန်မာနိုင်ငံကယင်းဤတဲ့အိမ်ကြီးချင်းနိုင်ငံတစ်ခုဖြစ်တာနဲ့အညီအားလုံးပါဝင်တဲ့ငင်းငင်းရေးနဲ့ပြည်လည်ညာစီလုပ်ငန်းစဉ်ဆက်လက်တိုးတက်စေရေးမြန်မာဆိုရရဲ့ကြိုးပမ်းမှုတွေကိုတရုတ်နေနဲ့ထောက်ခံပါတယ်။မြန်မာနိုင်ငံမှာပအောင်ပတ်သက်သူတွေအားလုံးအနေနဲ့မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးပြီးမြို့သားငင်းငင်းရေးနဲ့ဖွံ့ဖြိုးရေးပန်းနိုင်ကိုမကြာခင်မှာရရှိစေဖို့ကျွန်တော်အနေနဲ့မျှော်လင့်ထားပါတယ်။ဒီသက်ချင်းကြီးကျွန်တော်တို့အနေနဲ့ခိုင်ခိုင်မာမာအခန်းကဏ္ဍတစ်ခုကနေသတ်ပြီးတော့ပါဝင်ဆောင်ရွက်သွားမှာပ
ါမြမငင်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်ဘက်ကထဲထဲဝင်ဝင်ဆက်ပြီးပါဝင်မယ်လို့ပြောဆိုလိုက်တာဟာမြမငင်းချမ်းရေးလုပ်ငန်းစဉ်အပေါ်ဘယ်လိုသက်ရောက်နိုင်မလဲဆိုတာကိုလည်းမြမအကြီးသုံးသပ်သူဦးတန်းစိုးနိုင်ကအခုလိုပြောပါတယ
်ဒီတရုတ်ရဲ့ဟောစာတရားမှုကိုကျွန်တော်တို့တိုင်းတော်နဲ့ကိုယ်ဖွဲ့စည်းနေနေရောဗမာတပ်မတော်အနေနဲ့ရောအလီမဆားလို့မရပါဘူးသို့တော်ညာလည်းအခုလိုဟိုဒီကနေ့ဟိုရောက်အောင်ဒီတုတ်တက်တဲ့ငင်းငင်းရဲ့ဘက်မှာတုတ်တက်တဲ့လက္ခဏာတွေဖြစ်လာတာဟာဒီပြုတ်ရဲ့အဲကျွန်တော်တို့ဘဝဒီဇင်းဆက်နဲ့ပတ်သက်တဲ့တဘောရမ်းမှာတောင်းပန်တုတ်တက်တဲ့လက္ခဏာလို့ကျွန်တော်ယူဆပါတယ
်။ပြုတ်ရဲ့ဂျားဝင်ပင်မှုနဲ့မြန်မာဆွေရငင်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ခုကြားပြည်လည်မှုရခဲ့တာဟာဆိုရင်တပ်မတော်ဘက်ကတဘောရမ်းပြောင်းလာတဲ့အနေအထားလို့လည်းဦးတန်းစိုးနိုင်ကသုံးသပ်ပါတယ်။
ခုနေသားရကြည်ရလို့ကြည်ရတာတော့ဒီဘွဲစီးစီကျွန်တော်တို့ငင်းငင်းဆွေးနွေးလုပ်ငန်းစဉ်ထဲမှာဟိုပါဝင်ဖို့ကိုတက်မတော်ကမူရလက်ရောသဘောတူလိုက်တယ်အဲပေါ်ပြတ်တယ်လို့နားလည်တယ်။ဘာလို့လဲဆိုတော့တက်မတော်ကသဘောမတူလို့ရှိရင်အခုငင်းငင်းကော်မရှင်မှာလည်းဟိုမှာဒုတိယဘုတ်ချုပ်ကြီးသင်္ကောင်းဦးလို့ပါလို့ဆိုတာဒါတက်မတော်ကအရာရှိတွေပါပဲ။နော်ဒီထဲမှာပါတဲ့အဲဘုတ်ချုပ်ကြီးရာကြီးဆိုရဲရှိတော့အဲ့တော့ဆိုရတာတမလို့ကသဘောမတူဘဲနဲ့ဒီဒီကျွန်တော်တို့ငင်းငယ်ကွန်ရှင်နေနေလေဒီသဘောတူညီမှုတွေလက်ခံနိုင်တာအကြောင်းရှိပါဘူး။ဒါကြောင့်အခုနှစ်ဖက်လုံးကဒီလိုပြောဆိုလာတာဟာတမလို့ကသဘောထားပြောင်းလဲလာတဲ့အတွက်ငင်းငယ်မှာတုံ့တက်တဲ့လက္ခဏာတွေလို့ကျွန်တော်တို့မြင်ပါတယ်ခင်
။မြောက်ပိုင်းနဲ့ကအဖွဲ့ပြည်နဲ့ပြည်လဲမှုရမယ်အနေအထားဖြစ်လာတယ်ဆိုပေမဲ့လည်းလက်ရှိ MCA ခေါ်တနိုင်ငံလုံးအပြစ်ခံရစေရေးစာချုပ်မှာလက်မှတ်ထိုးထားတဲ့အဖွဲ့ပြည်နဲ့တမလို့ချမ်းမှာတော့ပြင်းမာမှုတချို့ရှိနေတာကိုထောက်ပြပြီးမြမငင်းချမ်းကြီးတိုးတက်လာတော့မလားဆိုတဲ့အပေါ်မှာတော့စောင့်ကြည့်ရအောင်မယ့်အနေအထားတို့လည်းသုံးသပ်ကြပါရဲ့ရှင်